မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ No Vote ပြဿနာဘလို့ကင်တွေဖြေရှင်းတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကအတိုင်းအားလုံးပါဝင်ရှင်ပြိုင်ကြမယ့်ရွေးကောက်ပွဲအမျိုးအစားပါရွေးကောက်ပွဲကိုသဘေးမှောက်တဲ့ကြီးကြီးမားမားပါတီအဖွဲ့အစည်းမရှိပါဘူးဒါပေမဲ့2015ရွေးကောက်ပွဲနဲ့ခြားနားတာတစ်ခုကနိုးဘုတ်လုံးမဲ့သူတွေပေါ်လာသလိုပယ်မဲသွားပေးကြဖို့အထိလုံလုံချွန်ချွန်ပြောဆိုသူတွေလည်းရှိလာပါတယ်လာမယ့်ရွေးကောက်ပွဲမှာနိုးဘုတ်လုံးမယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုထားသူတွေကသူတို့ဟာ2015ခုနှစ်မှာအပြောင်းလဲကိုလိုလားတာကြောင့်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြကြောင်းဒါပေမဲ့ NLD အစိုးရအုပ်ချုပ်ခဲ့တဲ့၄နှစ်ကျော်ကာလမှာသူတို့မျှော်လင့်သလိုအပြောင်းလဲကိုမဖော်ဆောင်နိုင်တဲ့အကြောင်းချွေရင်ကျအားနေကျအမှားတွေအများကြီးလုပ်ခဲ့တဲ့အကြောင်းတိုင်းသားတွေအကျိုးအတွက်လည်းမလုံနိုင်ပဲပြည်ပခန့်ဖြစ်စရာတွေကိုတောင်လုပ်ခဲ့ကြောင်းအခြားတစ်ဖက်မှာလည်း NLD ကိုမဲမပေးပေမဲ့အခြားပေးစရာကြိုက်နှစ်သက်တဲ့ပါတီလည်းမရှိတာကြောင့်ဘယ်ပါတီကိုမှမဲမပေးပဲနိုးဘုတ်လုံးမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်နိုးဘုတ်လှူရှာမှုဟာလာမယ့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်လာမှလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ကိုယ့်ဘာသာကိုယ်တဦးချင်းနိုးဘုတ်လှုပ်တယ်နိုးဘုတ်လှုပ်ဖို့စီရင်တယ်ဆိုတာမျိုးကတော့နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတိတ်မဆိတ်ပါဘူးအဲ့လိုကိစ္စမျိုးဟာအကြောင်းရင်းကနှစ်မျိုးပေါ်မှာအခြေခံပြီးပေါ်ပေါက်လာတာမျိုးပါပထမတစ်မျိုးကတော့ဒီမိုကရေစီထွန်းကားတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖြစ်လေဖြစ်တာရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲလုပ်တယ်ဆိုတာပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိပါတယ်။ရွေးကောက်ပွဲမတမာမှုဆိုတာအဲ့ဒီနိုင်ငံကပြည်သူတွေမကြားဘူးတဲ့အရာမျိုးပါ။နိုင်ငံတချို့မှာတော့ပြိုင်ဘက်ပါတီတွေကြားနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့မူဝါဒရေးရာတွေမှာတိတ်ပြီးမကွာခြားတတ်ပါဘူး။ခိုင်မာအားကောင်းတဲ့ institute တွေအောက်မှာအစိုးရတလက်ကနေနောက်တလက်ပြောင်းတိုင်းဝန်ကြီးချုပ်ဒီတယောက်ကနေနောက်တယောက်ပြောင်းသွားတိုင်းလူအဖွဲ့အစည်းတွေမှာတည်တာတဲ့တယောက်မှုတွေဖြစ်လေဖြစ်တာမရှိပါဘူးပြောရရင်အစိုးရပြောင်းသွားတယ်ဆိုပေမဲ့တာမန်ပြည်သူအများစုကြီးရဲ့နေ့စဉ်လူနေမှုဘဝတိတ်ပြီးပြောင်းလဲသွားတာမျိုးမရှိတတ်ကြတာမျိုးပါဒီလိုအခြေအနေမျိုးတာမန်ပြည်သူတွေကြားမှာမဲပေးခြင်းမပေးခြင်းတိတ်ထူးခြားမှုမရှိဘူးလို့ခံစားရကြပါတယ်ပါတီတစ်ခုခုလူပုဂ္ဂိုလ်တယောက်ယောက်ကိုမဲသွားပေးလိုက်လို့လေသူတို့နေ့စဉ်ဘဝတိတ်ပြီးထူးခြားသွားမှာမဟုတ်ဘူးလို့ခံစားတတ်ကြပါတယ်ဒီတစ်ခါ no vote ဆိုပြီးမဲသွားမပေးဘဲနေတတ်ကြတာမျိုးပါတချို့နိုင်ငံတွေမှာဆိုရင် no vote များလွန်းလွန်းမဲပေးသူရာခိုင်နှုန်းအတော်လေးနည်းပါတာမျိုးတောင်ဖြစ်တတ်ပါတယ်နမူနာအားဖြင့်ဂျပန်နဲ့အနောက်ဥရောပကနိုင်ငံတချို့ပ
ါနောက်တစ်မျိုးကတော့တပိမမှုဆန်တဲ့ no vote ပါမဖွံ့ဖြိုးသေးတဲ့နိုင်ငံတွေအာဏာရှင်နိုင်ငံတွေအာဏာရှင်တပိုင်းနိုင်ငံတွေမှာဖြစ်ပေါ်လေးရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲကိုနာမည်ကြားကောင်းယုံလောက်လုပ်ပြတတ်ကြပါတယ်။တရားမျှတမှုမရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေစည်းကမ်းတွေချမှတ်ထားတတ်ကြသလိုပြိုင်ဘက်အတိုက်ခံပါတီတွေဝင်ရောက်ရှင်ပြိုင်ခွင့်မရအောင်အမျိုးမျိုးညှိပတ်ထားလေးရှိပါတယ်။အဲ့ဒီရွေးကောက်ပွဲကိုကမကထာလို့ကျင်းပပေးတဲ့ကော်မရှင်တွေကလည်းအာဏာရှင်တွေလိုချင်တဲ့အဖြစ်မထွက်ထွက်အောင်မတမာမှုတွေကိုနှီးမျိုးစုံနဲ့လုပ်ပေးတတ်ပါတယ်။အဲ့လိုချင်းနေအောင်မှာတည်သူလူတို့ဟာသူတို့ဆန္ဒအစ်စ်မှာဖော်ထုတ်ခွင့်မရတာတနည်းအားဖြင့်သူတို့မဲပေးခြင်းတဲ့ပါတီအမတ်လောင်းတွေရွေးကောက်ပွဲမဝင်နိုင်လို့မဲပေးလို့မရတာတကယ်လို့ရွေးကောက်ပွဲဝင်မဲသွားပေးခဲ့ရင်လဲကော်မရှင်အစစ်အစစ်ရဲ့မသမာမှုကြောင့်ကိုယ်ဆန္ဒမဲဘာမှမထူးခြားတာစတဲ့အခြေအနေမျိုးကြုံရမှာကိုသိနေတတ်ကြပါတယ်အဲ့ဒီအခြေအနေမျိုးမှာတူးချင်းစီအနေနဲ့ no vote ဆိုပြီးမဲမပေးတာမျိုးလုပ်ကြပါတယ်
တချို့နိုင်ငံတွေမှာတော့ရွေးကောက်ပွဲကိုတပိတ်မှောက် no vote campaign လုပ်ပြီးရွေးကောက်ပွဲရဲ့တရားဝင်မှုပြတ်ပြားအောင်စူးစမ်းကြတာမျိုးလည်းရှိပါတယ်။အာဏာရှင်နိုင်ငံတချို့မှာတော့ဥပဒေပြဋ္ဌာန်းချက်တွေနဲ့တားမြစ်ထားတတ်ကြလို့ no vote ကိုကြဲကြဲပြောလို့မရတာမျိုးရှိတတ်တယ်လို့ရွေးကောက်ပွဲကိုတပိတ်မှောက်ကြပါဆိုပြီးစီရင်လို့လည်းမရနိုင်ပါဘူး။ဥပဒေအရထောင်ထဲရောက်သွားနိုင်လို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့မှုပါတယ်။တိတ်မဝေးလာသေးတဲ့2010ပြည့်ရွေးကောက်ပွဲကာလမှာပါအားလုံးပါဝင်လို့မရအောင်ဥပဒေထုတ်တားမြစ်ခဲ့တဲ့အပြင်နိုင်ငံရေးသမားအများပြားကိုကြဲကြုံနဲ့အချင်းတောင်တွေတဲ့ထဲထားပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်လို့ပါအဲ့ဒီအချိန်တုန်းက NLD အဖွဲ့ဝင်တချို့ရွေးကောက်ပွဲမှာမဲသွားမပေးကြဘူးတပိတ်မှောက်ကြဘူးလှုံ့ဆော်ခဲ့ပူပါတယ်အခု2020ပြည့်ရွေးကောက်ပွဲကတော့2010ပြည့်ကနဲ့ခြားနာပါတယ်2015တုန်းကလိုပဲအားလုံးပါဝင်ရှင်ပြိုင်ကြမယ်ပွဲပါ ဒါကြောင့် no vote လို့တာကို NLD ပြည်ခိုင်ဖြူ SNLD အပါအဝင်ပါတီတိုင်းလူလူကလက်မခံကြပါဘူး။ဩဂုတ်လ9ရက်နေ့ကလုပ်တဲ့မဲဆင်းထုတ်ပြန်ခြင်းဆိုင်ရာ online စီဝေးပွဲမှာ no vote နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကကိုယ်နိုင်ငံအတွက်ကိုတာဝန်ယူခြင်းနဲ့စိတ်ဟာလူတိုင်းလူတိုင်းမှာရှိရမယ်။ကိုကြိုက်တယ်လို့မဲပေးရမယ်။ဒါပေမဲ့မဲမပေးဘဲနဲ့တော့ဒီစနစ်ကြီးကိုမကြိုက်ဘူးလို့ဟိုဟာမကြိုက်ဘူးလို့ပြောတာကအင်မတန်တာဝန်မဲ့တာပဲဆိုပြီးပြောဆိုခဲ့ပါတယ်။အလားတူပြည်ခိုင်မျိုးပါတီဥက္ကဋ္ဌဦးတန်းထေးကလည်းဇူလိုင်လ31ရက်နေ့ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကိုကြိုက်တာကိုရေးခွင့်ဟာပြည်သူတိုင်းပိုင်တဲ့အခွင့်အရေးတစ်ရပ်ပါ။ကိုကြိုက်တာကိုမရွေးရင်သူများပေးတာကိုပဲကြိုက်ကြိုက်မကြိုက်ကြိုက်ယူရမှာဆိုပြီးဖော်ပြခဲ့ပါတယ်။နိုင်ငံရေးသမားအများစုကတော့ဆရာနာရှင်တွေကိုရာစုနှစ်တဝက်ကျော်လောက်ရင်ဆိုင်တိုက်ခိုက်အသက်သွေးချွေအများကြီးပေးပြီးမှအခုအဆင့်လောက်မဲပေးခွင့်ရလာတာမို့ဒါကိုဆန့်ကျင်တဲ့ no vote လှုပ်ရှားမှုကိုမကြိုက်ကြပါဘူး။ကိုဘာသာကိုမဲပေးတာမဲမပေးတာနိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်ပေမယ့်အခြားသူတွေကပါမဲမပေးအောင်စည်းရုံးတာလှုံ့ဆော်တာမျိုးကိုတော့ဒီမိုကရေစီစနစ်ကိုဟန်တာနှောက်ယှက်မှုအဖြစ်ရှုမြင်ကြပါတယ
်။လက်ရှိအခြေအနေအရလာမယ့်ရွေးကောက်ပွဲအပြီးမှာဖြစ်လာနိုင်ခြေနှစ်ခုပဲရှိပါတယ်။ NLD ဒါမှမဟုတ် NLD အုပ်စုကတင်တဲ့သမ္မတနဲ့NLD အစိုးရဒါမှမဟုတ်တပ်မတော်အစုအဖွဲ့ကဥဆောင်တဲ့မဟာမိတ်အုပ်စုကတင်တဲ့သမ္မတနဲ့အစိုးရအဖွဲ့အဲ့ဒီနှစ်ခုပါပဲ။လူ့ဘုတ်သမားတွေအနေနဲ့အဲ့ဒီနှစ်ခုတွေကတစ်ခုခုကိုကြိုက်ရင်မဲသွားပေးဖို့လိုပါတယ်။ဒါမှမဟုတ်တစ်ခုခုကိုလက်မခံနိုင်ဘူးဆိုရင်လည်းမဲသွားပေးဖို့လိုပါတယ်။ဘယ်အစိုးရတက်တက်လက်ခံပါလဲဆိုရင်တော့သူတို့လူ့ဘုတ်လုတာမှန်ပါလိမ့်မယ်။ရေကောက်ပွဲမှာပါဝင်ရှင်ပြန်ရမယ့်နိုင်ငံရေးပါတီအားလုံးကတော့ပြည်သူတွေမဲပေးလာအောင်စီရင်သင့်ပါတယ်။လက်ရှိမဲဆင်းအမှားရွေးအလွန်များတဲ့ကိစ္စဝိုင်းပြီးကူညီဖြေရှင်းပေးကြရပါလိမ့်မယ်။노봇သမားတွေကိုအပြစ်တင်နေမဲ့အစား노봇ဆိုတာဘယ်လိုမျိုးလဲပြည်သူလူထုဒီထက်ပိုပြီးသိလာအောင်ရှင်းပြတာဒီမိုကရေစီစနစ်ကိုလိုလားမြတ်လို့တယ်ဆိုရင်ထွက်ပြေးမဲလာပေးအောင်စီရင်တာမျိုးကိုပဲအာယုံဆိုင်လုပ်သိကြကြောက်ပါ